Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရက်2016ခုနှစ်ဇွန်လ23ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိစီစဉ်ပြီးကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။တနက်ကင်ဆောင်မှုထင်းချုပ်ရေးဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ဖို့အမေရိကန်အောက်လွှတ်တော်မှဒီမိုကရက်မတ်တွေမနေ့ကလေးကနေရာမျိုးဆက်ပြီးဆန္ဒပြတောင်းဆိုနေပါတယ်။ဥရောပသမဂ္ဂကနေပြည်ထောင်နိုင်ငံထွက်ရေးမထွက်ရေးဒီကနေ့လူလူဆန္ဒခံယူပွဲလုပ်ပြီးမဲပေးနေကြပါပြီ။ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံ၃ရက်ကြာခီးစဉ်ဒီကနေ့စတင်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုညနေခင်းနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်သတင်းလွှာတွေစက်တိုက်နားဆင်ကြရမှာဖြစ်ပြီးခီးရောက်မဆိုင်မြန်မာရွှေပြောင်းလူသမားတွေနဲ့တွေ့ဆုံချိန်မှာဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားခဲ့ပါတယ်
။ Government
နိုင်ငံချစ်ကြည်ရေးနဲ့ဒေတာရင်းရေရှည်အေဂျင့်တည်ငြိမ်ရေးအတွက်အလုပ်သမားတွေကိုပြောကြားသွားတာနဲ့အတူအပြည့်စုံနားဆင်နိုင်ကြမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ကတ်တက်မှုတွေကြောင့်မြန်မာအလုပ်သမားတွေဘက်ကကန့်ကွက်မှုကိုလည်းသိကြရမှာပါ။တခါကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yan Healy ရဲ့ရခိုင်ခရီးစဉ်မှာ Miss Yan Healy ကိုတွေ့ဆောင်ဖို့အတွက်ဒေသခံရမိရဖတွေနဲ့ရခိုင်အင်အားကြီးပါတီကြီးတခုကညှင်းဆန်ခဲ့တာပါကြောင့်ပါလဲဆိုတာလည်းပြောပြပေးပါမယ်။အဲဒီနောက်မှာတော့အားကစားသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးကြပါမယ်ရှင
်။အမေရိကန်အောက်လွှတ်တော်မှာဒီမိုကရက်တစ်ပါတီလွှတ်တော်အမတ်တွေဗိုလ်ထူးနေကစပြီးနေရာမရွေးဆန္ဒပြနေကြတဲ့အခြေအနေအဆုံးသတ်ဖို့ရီပပ်လီကန်မတ်တွေဘက်ကကြိုးစားကြပါတယ်။လွတ်တော်စည်းဝေးတွေကိုလွတ်လပ်ရေးနဲ့အားလိုက်ရကာလအတွက်ရန်နာဖို့လုပ်ပြီးတော့ဆန္ဒပြပွဲအဆုံးသတ်အောင်ကြိုးစားတာပါ။ဒါပေမဲ့လည်းဆန္ဒပြနေတဲ့ဒီမိုကရက်မတ်တွေကတော့မလျှော့သေးပါဘူး။အောက်လွှတ်တော်ကိုနားလိုက်ပြီးဖြစ်ပေမဲ့လည်းမကြသေးခင်အချိန်ပိုင်းအထိဆိုရင်အောက်လွှတ်တော်ဒီမိုကရက်ကောင်ဆောင်နန်စီပလိုစီအပါအဝင်အမတ်20လောက်ဆက်ပြီးဆန္ဒပြတောင်းဆိုဆဲပါ။တနက်ကင်ဆောင်မှုထင်းချုံရေးဆိုင်ရာဥပဒေမူကြမ်းတရက်ကိုလွတ်လပ်ရေးနဲ့အားလိုက်ရကာလမတိုင်ခင်မဲခွဲဆုံးဖြတ်ဖို့ဖိအားပေးတဲ့အနေနဲ့ဒီမိုကရက်မတ်တွေကအခုလိုဆန္ဒပြတောင်းဆိုတာပါ။ဗိုလ်ထူးနေကစတဲ့ဒီဆန္ဒပြတောင်းဆိုပွဲကို1960ပြည်နှစ်တွေကလူမှုအခွင့်အရေးတောင်းဆိုတဲ့လှူရှားမှုရဲ့ခေါင်းဆောင်တူဖြစ်သူဂျော်ဂျီယာပြည်နယ်အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကဦးဆောင်တာပါ။အဲဒီကာလတွေတုန်းကအသားအရောင်ခွဲခြားဆက်ဆံတာကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့နေလေစာစားတဲ့နေရာတွေအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာနေရာမရွေးဆန္ဒပြတာတွေကိုလုပ်ခဲ့ကြတာပါ။အခုဆန္ဒပြတောင်းဆိုပွဲချက်သွားဖို့ရီပပ်လီကန်အမတ်တွေကအတင်းလှုပ်တာကြောင့်လွှတ်တော်ထဲမှာရေုပ်တသက်အခြေအနေဖြစ်ခဲ့ပါသေးတယ်။အဲဒီနောက်မှာရီပပ်လီကန်အမတ်တွေကလွှတ်တော်နာပြီလို့ကြေညာပြီးဒါရက်ရုပ်တံထုတ်လွှင့်တာတွေကိုအဆုံးသတ်ဖြစ်ပါတယ်။ဒါပေမဲ့လည်းဒီမိုကရက်အမတ်တွေကမိုဘိုင်းဖုန်းတွေသုံးပြီး Facebook လိုလူမှုဆက်သွယ်ရေးဆိုက်တွေကနေကိုယ်တိုင်ဒါရက်ရယူထုတ်လွှင့်ကြပါတယ်။အဲဒီထုတ်လွှင့်ချက်တွေကိုလွှတ်တော်တွင်အစည်းအဝေးတွေကိုဒါရက်ထုတ်လွှင့်ပြတ်သားတဲ့စီစပန်းရုပ်တံဌာနကပြန်ယူပြီးတော့ထုတ်လွှင့်ပါတယ်။ပြီးခဲ့တဲ့ဒီနေ့ကဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့နယ်ကလပ်တစ်ခုမှာတနက်ပစ်ခတ်မှုကြောင့်လူ49ယောက်သေဆုံးရပြီးတဲ့နောက်တနက်ထင်းချော်ရေးဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ဖို့ဒီမိုကရက်အမတ်တွေဖိအားပေးတောင်းဆိုလာကြတာပါ
။ဥရောပသမဂ္ဂ EU အဖွဲ့ဝင်ဖြစ်ပြည်ထောင်နိုင်ငံဆက်ပြီးပါဝင်မလားဆိုတာကိုဒီကနေ့နှောင်းပိုင်းမှာအဆုံးဖြတ်ပေးမယ်။သမိုင်းဝင်လူမှုဆန္ဒခန့်ယူပွဲကိုပြည်ထောင်နိုင်ငံမှာဒီကနေ့စတင်နေပါပြီ။လူမှုစစ်တမ်းတွေအရတော့ခွဲရေးတွဲရေးနှစ်ဖက်စလုံးတို့ကရလမတည်မရင်ရှိနေပါတယ်။လွှဲမှုကြီးကြပ်ရေးကိစ္စတွေကိုအဓိကထားခဲ့ကြတဲ့နှစ်လကြာအပြည့်အထံမဲဆွယ်စည်းရုံးမှုတွေအပြီးမှာတော့လာရောက်မဲပေးသူအများအပြားရှိမယ်လို့ခန့်မှန်းထားကြတာပါ။2000ပြည်နှစ်ကလေးကဆလို့ရွှေပြောင်းဝင်ရောက်သူနှုံနှစ်ဆမြင့်တက်လာတဲ့ပြည်ထောင်နိုင်ငံမှာလွေးမှုကြီးကြပ်ရေးကိစ္စကအတော်လေးအလွဲအမှားမခံတဲ့အခဲဆက်လာတယ်လို့လူမှုကြားမှာလည်းကွဲပြားမှုတွေရှိနေတာပါ။ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ EU အဖွဲ့ဝင်ဖြစ်ဆက်လက်ရည်တည်ဖို့ဥဆောင်ပြောဆိုနေတာဖြစ်ပါတယ်။မနေ့ကြာသပတေးနေ့တုန်းကလည်းဘဲဘက်ကိုမဲပေးရမလဲမရေမရာဖြစ်နေသေးတဲ့မဲဆန္ဒရှင်တွေကိုနောက်ဆုံးမဲဆွယ်စည်းရုံးပါတယ်။ပြည်ထောင်နိုင်ငံဟာခိုင်မာတောင့်တင်းတဲ့ဥရောပသမဂ္ဂပြုပြင်ပြောင်းလဲရေးမှာပြည်ထောင်နိုင်ငံအနေနဲ့ပိုပြီးလုံနိုင်စွမ်းရှိတယ်လို့ဗီတိန်ဝန်ကြီးချုပ်ကပြောပါတယ်။ဗီတိန်နိုင်ငံအနေနဲ့အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂကနေနှုတ်ထွက်လိုက်မယ်ဆိုရင်တော့ဗီတိန်ရဲ့စီးပွားရေးကိုအထည်နာစေလိမ့်မယ်လို့လည်းဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့ EU အဖွဲ့ဝင်အဖြစ်နှုတ်ထွက်ရေးဆန့်ကျင်သူတို့ကပြောဆိုကြပါတယ်ရှင်
။မြောက်ကိုရီးယားကကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီးဗိုလ်ထူးနေကဒုံးကျည်ဆန့်သက်ပစ်လွတ်ခဲ့တဲ့ကိစ္စဆွေးနွေးဖို့အရင်နေ့နောက်ပိုင်းမှာပဲကုလသမဂ္ဂလူမျိုးရေးကောင်စီရေးပေါ်အစည်းအဝေးတစ်ခုကျင်းပပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ကသူတို့ရဲ့မဟာမိတ်တောင်ကိုရီးယားနဲ့ညှိနှိုင်းတိုင်ပင်ပြီးတော့အခုအစည်းအဝေးကိုခေါ်ယူတာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးစမန်သာပါဝါရဲ့အဆိုအရဖြင့်မြောက်ကိုရီးယားအဆိုအရဘက်ကပုံစံတူအန်တူလာနေတဲ့ပေါ်ကင်တွယ်ဆောင်ရွက်ဖို့အစည်းအဝေးကြတာလို့ဆိုပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းဖြစ်တဲ့ဒုံးကျည်ဆန့်သက်မှုဟာဒီလိုပုံစံတူလှုပ်ဆောင်မှုမှာနောက်ဆုံးပေါ်လာတဲ့ဖြစ်ရပ်တစ်ခုပါပဲလို့ အစည်းအဝေးတက်ဖို့သွားမှာတမ်မတ်ကြီးပါဝါကသတင်းထောက်တွေကိုပြောပါတယ်။စုံပြတ်ချက်အမှတ်2.9ညကိုချမှတ်ခဲ့ပြီးမလ2ရက်နေကလေးကဆိုရင်ပယ်တင်တုံးကြီးစမ်းသပ်မှုပေါင်း10ကြိမ်လောက်တော့ကိုတွေ့ထားရတဲ့အကြောင်းအဲ့ဒီစမ်းသပ်ချက်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့စုံပြတ်ချက်တွေကိုအန်တုလုံဆောင်တာဖြစ်ပြီးလက်ခံနိုင်ပွင့်မရှိတဲ့အကြောင်းတမ်မတ်ကြီးပါဝါကပြောပါတယ်။မြောက်ကိုရီးယားကိုလုံခြုံရေးကောင်စီကအလင်းအမြန်ပြစ်တင်ရှုတ်ချဖို့တမ်မတ်ကြီးပါဝါကတိုက်တွန်းပါတယ်။လုံးကြီးစမ်းသပ်ပြစ်လွတ်တာတွေဟာလူမျိုးရေးကောင်စီစုံပြတ်ချက်အားလုံးကိုချိုးဖောက်တယ်ဆိုတာအဖွဲ့ဝင်နိုင်ငံတွေကြားမှာတူညီတဲ့အမြင်ရှိကြတယ်လို့တနအိကြစည်းဝေးပြီးတဲ့နောက်လူမျိုးရေးကောင်စီဥက္ကဋ္ဌပြင်သစ်ဒုတိယတံတမန်ကြီး LSC Limit ကပြောပါတယ်။လာမယ့်ရက်တွေအတွင်းကောင်စီရဲ့ထုတ်ပြန်ချက်ထွက်လာဖို့ခန့်မှန်းတယ်လို့ Mr. Limit ကပြောပါတယ်။
Democratic Party ရဲ့တမနာလောင်ဖြစ်လာဖို့တေချာသလောက်ဖြစ်နေပြီဖြစ်တဲ့ Hillary Clinton နဲ့ Democratic Party ကလွှတ်တော်အမှတ်တွေ Capitol Hill American လွှတ်တော်အဆောက်အအုံမှာပါတီညီညွတ်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့ Hillary Clinton ကိုမထောက်ခံကြတဲ့ပါတီရင်းမှာနေရာရနေကြတဲ့ Democrat အမတ်တချို့ကတော့လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာ Hillary Clinton ကိုထောက်ခံမဲ့ပေးချရေးမရေမရာဖြစ်နေကြစေမို့ဒီအချက်ကပါတီညီညွတ်ရေးအတွက်အခက်အခဲဖြစ်လာနိုင်ပါတယ်။ Hillary Clinton ရဲ့ပါတီရင်းပြိုင်ပွဲဘာမှအထက်လွှတ်တော်မှာ Bernie Sanders ကိုထောက်ခံသူတချို့ကလည်းပါတီညီညွတ်ရေးကသူတို့ရွေးချယ်မဲပေးမယ့်အပေါ်မှာတက်ရောက်မှုရှိမှာမဟုတ်ဘူးလို့ပြောပါတယ်။နွေဘာလာသမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးဒီလအတွင်းမှာကောက်ယူတဲ့ Bloomberg ရဲ့စစ်တမ်းတစ်ခုအရတော့လွှတ်တော်အထက်လွှတ်တော်အမတ် Sanders ကိုထောက်ခံသူ45ရာခိုင်နှုန်းက Clinton ကိုမဲပေးဖို့ရည်ရွယ်မထဘူးလို့ဆိုပါတယ်။ဒီလူတွေတဲကထက်ဝက်လောက်ကတော့ Republican Party ဘက်ကသမ္မတလောင်းဖြစ်ဖို့တည်ကြနေတဲ့ Donald Trump ကိုမဲပေးမယ်လို့ပြောပါတယ်။ဒီအချက်ကပါတီအတွက်အခက်အခဲတစ်ခုဖြစ်တယ်လို့လည်း Mrs. Clinton နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ Democrat လွှတ်တော်အမတ်တွေတဲကတူဖြစ်သူ James Clyburn ကပြောပါတယ်ရှင်။
ဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေဇာတာပြည်ညနေပိုင်းတွေတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ဟာဒီကနေ့ထိုင်းနိုင်ငံမှာရောက်နေပါပြီ။ပုံဝင်ကြခီးစဉ်အစဒီကနေ့သူနာဘူမိလေစိတ်ကိုဒေါက်ဆန်းစုကြည်မရောက်ခင်မှာပဲလေစိတ်မှာစောင့်နေကြတဲ့မြမရေးလှရှားသူတွေကိုထိုင်းစစ်အစိုးရကဖယ်ရှားခဲ့ပါတယ်။ 45 rights အဖွဲ့ကဘန်ကောက်မြို့နိုင်ငံသားသတင်းတော်များအသင်း FCCT မှာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ဖို့စီစဉ်ထားတာကိုရဲနဲ့စစ်သားတွေကတားဆီးခဲ့ပါတယ်။အမျိုးသားလူညုံရေးဆိုတာကိုအကြောင်းပြပေမဲ့ဒီသတင်းစာရှင်းလင်းပွဲဟာအဲ့ဒီအဆင့်ထိမရောက်တဲ့အကြောင်းနဲ့ဒါဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်ကိုချိုးဖောက်တာဖြစ်တယ်လို့45 rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Amy Smith က VOA ကိုပြောပါတယ်။ရိုဟင်ဂျာလို့ကိုကူကူခေါ်ကြတဲ့လူနည်းစုတွေအရေးလှုပ်ရှားတဲ့အဖွဲ့အဖွဲ့ကလည်းတရင်တော့တွေမေးတာကိုမဖြေဘူးထိုင်းစစ်အစိုးရကသူတို့ကိုတားမြစ်ခဲ့တယ်ဆိုတာကိုပြောပြီးဒေါက်ဆန်းစုကြည်ထံအိတ်ဖွင့်ပေးစာအတူတဆောင်ကိုဖတ်ပြပါတယ်။အခုခီးစဉ်တွင်ရိုဟင်ဂျာဆိုတာနဲ့ပတ်သက်တဲ့ဘယ်လိုကိစ္စမျိုးကိုမှဆွေးနွေးတာမလုပ်ဖို့သဘောတူထားတယ်လို့ထိုင်းဝန်ကြီးချုပ် Prayut Chan-o-cha ကအင်္ဂါနေ့မှာတရင်တော့တွေကိုပြောထားပါတယ်။ဒီခီးစဉ်တွင်တရင်တော့တွေတရင်ရယူတာကိုလည်းထိုင်းအစိုးရကအကြီးအကျယ်ကန့်သတ်ထားပါတယ်။တောက်ကြနေမှာဒေါက်ဆန်းစုကြည်နဲ့ထိုင်းဝန်ကြီးချုပ်ပူးတွဲပြီးသတင်းစာရှင်းလင်းပွဲလုပ်မှာဖြစ်ပေမဲ့သတင်းထုတ်တွေကိုမေးခွန်းမေးခွင့်မပြုပါဘူး။ထိုင်းနိုင်ငံသားရေးဝန်ကြီးဌာနမှာဒေါက်ဆန်းစုကြည်မေးခွန်းပြောမဲ့ပွဲမှာလည်းသတင်းသမားတွေအနေနဲ့ဓာတ်ပုံဗီဒီယိုပဲရိုက်ခွင့်ရပါတယ်။မြန်မာနိုင်ငံကရွှေပြောင်းလူသမားတွေအများပြားရှိတဲ့မဟာချန်အရိုက်မှာဒေါက်ဆန်းစုကြည်နဲ့မြန်မာလူသမားတွေတွေ့ဆုံမဲ့အစီအစဉ်တွေထိုင်းဆိုရကလုံခြုံရေးအထူးတင်းကျပ်ထားတဲ့ကြားကပဲလူသမားတွေကအတင်းချိုးဖောက်ဝင်ခဲ့ကြပါတယ်။အခုနောက်ဆုံးသိထားရတာအရရာသီဥတုကလည်းမကောင်းတဲ့အတွက်ဒေါက်ဆန်းစုကြည်ဟာလူသမားတွေကိုစကားပြောမဲ့အစီအစဉ်ကိုဖျက်လိုက်ပြီးတော့မဟာချိုင်ကနေဘန်ကောက်ကိုပြန်ထွက်သွားပါပြီ။အသေးစိတ်ကိုတော့နောက်ပိုင်းထုတ်လွှင့်မဲ့သတင်းပေးပို့ချက်မှာစောင့်မျှော်နှားဆင်ပါခင်ဗျာ
။ကျူးဘားနိုင်ငံဂွာတနာမိုအမေရိကန်စစ်ကျင်းစခန်းမှာထိမ့်သိမ်းခံထားသူရေမင်းနိုင်ငံသားတဦးကိုမွန်တီနီဂရိုနိုင်ငံကိုပြောင်းရွှေ့လိုက်တယ်လို့အမေရိကန်စစ်တပ်ကကြေညာပါတယ်။အဗဒဲမာလစ်အာမက်အဗဒဲဝါဟက်အယ်ရာဟာဘီကိုပြောင်းရွှေ့လိုက်တာကြောင့်ဂွာတနာမိုအကျဉ်းထောင်မှာလက်ရှိ89ဦးပဲကျန်ရှိတော့တာဖြစ်ပါတယ်။2002ခုနှစ်အစောပိုင်းကဖွင့်လှစ်ခဲ့တဲ့ဂွာတနာမိုအကျဉ်းထောင်မှာတချို့အချိန်တွင်မှာထိမ့်သိမ်းခံရသူ800နီးပါးထိရှိခဲ့ပူတာပါ။အယ်ရာဟာဘီဟာအယ်ခိုက်ဒါအဖွဲ့ဝင်တဦးဖြစ်ပြီးတုတ်တင်ခံရတဲ့အဖွဲ့ခေါင်းဆောင်အိုစမာဘီလာဒင်ရဲ့တပ်တော်ဆောင်ဖြစ်လဲတာဝန်ယူခဲ့ပူပြီးအမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုတိုက်ခိုက်မှုတွေမှာပါဝင်ခဲ့တယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့အထောက်အထားတွေမှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုကိုစိုးစိုးဝါးဝါချင်းချောင်မှုကနေကာကွယ်ဖို့အတွက်အယ်ရာဟာဘီကိုဆက်ပြီးထိမ့်သိမ်းထားဖို့မလိုအပ်တော့ဘူးလို့စီစီရေးအဖွဲ့က2014ခုနှစ်မှာစွန့်ပြတ်ခဲ့ပြီးသူ့ကိုလွှဲပြောင်းပေးဖို့ထောက်ခံပေးခဲ့တာဖြစ်ပါတယ်
။နေုံကြီးစွမ်းရင်တုံးပြီးကဘာဘက်ပြန်တန်းနေတဲ့လေယာဉ်ဟာဒီကနေ့မနေ့အစောပိုင်းမှာတော့စပိန်နိုင်ငံစီဗလီမြို့ကိုရောက်သွားပါပြီ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနေ82နာရီကြာပြန်ပြီးတဲ့နောက်စပိန်ကိုရောက်သွားတာပါ။ ဆိုလာအင်ပုလ်စ်2လေယာဉ်ဟာကမ္ဘာတဝန်းခီးစဉ်15ချိန်မြောက်ပြန်တမ်းမှုအဖြစ်နယူးယောက်မြို့ဂျွန်နက်ဖ်ကနေဒီလေဆိပ်ကနေတနင်္လာနေ့မနေ့အစောပိုင်းကထွက်သွားတာပါ2015ခုနှစ်မတ်လမှာခီးစဉ်စပြီးထွက်ခွာခဲ့တဲ့အာရဗ်စော်ဘောများပြည်တော်စုအဘူဒါဘီမြို့ကိုပြန်တမ်းမဲ့နောက်ဆုံးခရီးတစ်ထောက်ကတော့လေယာဉ်မှူးဖိကတ်ရဲ့လူဖော်ကိုင်ပဲလေယာဉ်မှူးအန်ဒရီဘော့ချ်ပါကအမောင်းနေမှာဖြစ်ပါတယ်
။ပြင်သစ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ယူရို2016ဘောလုံးပြိုင်ပွဲအုပ်စုနောက်ဆုံးပွဲစဉ်တွေကိုဗုဒ္ဓဟူးနေ့ကကစားကြတာမှာအိုက်စ်လန်ကဩစတြီးယားကို2-2အိုင်ယာလန်ကအီတလီကို2-6မရှိဘယ်လ်ဂျီယံကဆွီဒင်ကို2-6မရှိနဲ့အသီးသီးအနံ့ရပြီးဟန်ဂေရီနဲ့ပေါ်တူဂီတို့ပွဲမှာတော့တစ်ဖက်3-6စီနဲ့တည်ရေးကြပါတယ်အခုဆိုရင်အုပ်စုပွဲစဉ်တွေအားလုံးပြီးဆုံးသွားပြီဖြစ်တာကြောင့်ဒုတိယဆင့်ရှုံးထွက်ပွဲကို16တင်တက်သွားပါပြီ။စနေနေ့မှာပြန်ပြီးဆက်မဲ့ရှုံးထွက်ပွဲစဉ်အဖွင့်3ပွဲကတော့ဆွစ်ဇာလန်နဲ့ပိုလန်၊ဝေးလ်စ်နဲ့မြောက်အိုင်ယာလန်၊ခရိုအေးရှားနဲ့ပေါ်တူဂီတို့ပွဲတွေဖြစ်ပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးသွားတာပါအခုလွှင့်နေတဲ့ရေဒီယိုအစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ barmis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ဒေါ်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံ၃ရက်ကြာခီးစဉ်မှာရောက်ရောက်ချင်းမှာပဲမြန်မာရွှေ့ပြောင်းအလုပ်သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုသိရှိနိုင်ဖို့ရည်ရွယ်ပြီးမြန်မာနိုင်ငံသားများပြားရှိရာမဟာချိုင်ရက်ကိုတွားရောက်ခဲ့ပါတယ်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံချိန်မှာတော့ဒေါ်ဆန်းစုကြည်ကမြန်မာအလုပ်သမားတွေအတွက်အစိုးရတစ်ကကြိုးပမ်းနေတာတွေကိုလည်းပြောပြသွားခဲ့ပါတယ်အပြည့်စုံကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာထိုင်းနိုင်ငံကိုရောက်ရောက်ချင်းမှာပဲထိုင်းအစိုးရရဲ့စီစဉ်ပေးချက်အရထိုင်းနိုင်ငံစမုတ်စကွန်ခရိုင်တလီတိုင်းငါးပစုံခမ်းမမှာထိုင်းနိုင်ငံရောက်မြန်မာအလူသမားတွေနဲ့တွေ့ဆုံခဲ့တာပါခရီးစဉ်လုံခြုံရေးအကြောင်းပြချက်နဲ့ထိုင်းအာဏာပိုင်တွေရဲ့ကန့်သတ်မှုကြောင့်ဒေါ်ဆန်းစုကြည်မိခွန်းပြုတ်မဲ့ခမ်းမတဲ့ဝင်ရောက်ခွင့်မရတဲ့မြန်မာရွှေပြောင်းအလူသမားအများအများရှိခဲ့ပါတယ်ထိုင်းနိုင်ငံကိုဘာကြောင့်အခုလိုသူလာရောက်ရတယ်လဲဆိုတဲ့အကြောင်းနဲ့ပတ်သက်လို့ငါးပစုံခမ်းမတဲ့မှာဒေါ်ဆန်းစုကြည်ကအခုလိုပြောသွားပါတယ
်ဒီကျမတို့ဒီထိုင်းနိုင်ငံကိုလာရဆိုတာအဓိကအဖြစ်တော့နိုင်ငံနိုင်ငံကြားထဲမှာနားလည်မှုပို့ပြီးတော့ရှိဖို့ချစ်ချင်မှုပို့ပြီးတော့တွေ့တက်ဖို့ဖြစ်ပါတယ်ဒီလိုဖြစ်ဖို့ဆိုတာအဓိကဆိုတော့နိုင်ငံသူနိုင်ငံသားတွေကြားထဲမှာနားလည်မှုရှိရမယ်ချစ်ချင်မှုရှိရမယ်အစိုးရတွေကြားထဲမှာလည်းနားလည်မှုရှိရမယ်ချစ်ချင်မှုရှိရမယ်အဲ့ဒီဟာအတွက်ကိုကျမတို့ကလည်းကျမတို့ရဲ့ဒီမလာပြတ်လို့လို့နဲ့နိုင်ငံသူနိုင်ငံသားတွေကိုကူညီလို့ကျမတို့ကလည်းပြန်ပြီးတော့ကူညီနိုင်မယ်လို့ကျမတို့ကပြောလင့်ပါတယ်လေလို့ဒီဘာလို့အရှင်ပြောင်းလုပ်ပေးရမယ်ဆိုတာဟာကာယကရှင်တွေကပြောမှကျမတို့သိမှာပါ။ကာယကရှင်တွေအသံလားထောင်းမှာကျမတို့ဟာဘာလို့ပေးတယ်လဲဘာလို့တင်လဲဘာလို့နိုင်လဲဆိုတာကိုကျမတို့သုတ်ပြရမှာပါ
။အရှိတော်အရှဒေတာတွင်အေးချမ်းသာယာတိုးတက်ဖို့ဆိုရင်အိန္ဒိယနိုင်ငံတွေကြားအပြန်အလှန်နားလည်မှုရှိဖို့နဲ့ပြန်ပဲလို့သဘောမထားပဲလက်တွဲဆောင်ရွက်သွားဖို့လိုကြောင်းဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်။
ကျမတို့ကလည်းကျမတို့နဲ့မြန်မာနိုင်ငံတနိုင်ငံသားတွေအတွက်လည်းအဆင်ပြေစေချင်တယ်အရှေ့နိုင်ငံအတွက်လည်းအဆင်ပြေစေချင်တယ်ဒါမှကျမတို့ရဲ့ဒေတာဟာရေရှည်မှအေဂျင့်ပါတာမှတိုးတက်နေမှာဖြစ်ပါတယ်တူဦးတူဦးတိုက်ပဲလို့မြင်စရာလည်းမလိုဘူးကျမတို့ဟာအလုံးအတူကိုဖွင့်ပြတိုးတက်ဖို့လက်တွဲပြလုပ်နေတဲ့နိုင်ငံတွေလိုမြင်းမှကျမတို့တိုးတက်နေမှာပါကျမတို့အရှေ့တောင်အာရှဆိုတာနိုင်ငံကြီးတွေပေါ့ပေါ့နိုင်ငံလက်တွေနဲ့နိုင်ငံငယ်တွေနဲ့စုပေါင်းထားတဲ့ဒေသဖြစ်ပါတယ်။ဒါကြောင့်မလို့တူဦးနဲ့တူညီညွတ်ဖို့ပါဒါမှအရေးကြီးပါတယ်။တူဦးနဲ့တူနားလည်မှုရှိဖို့ပါအရေးကြီးပါတယ
်။အလို့သမားတွေဘက်ကလည်းထိုင်းနိုင်ငံတွင်အလို့ခွင်တွေမှာသူတို့ရင်ဆိုင်နေရတဲ့အခြေအနေတွေကိုတင်ပြကြပါတယ်။ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေအတွက်ထိုင်းနိုင်ငံရဲ့ဥပဒေဘောင်တွင်ကရာသင်ရတိုက်တဲ့အခွင့်အရေးတွေရရှိနိုင်ဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံသားဖြစ်ကြောင်းအထောက်အထားလက်မှတ်CID ထုတ်ပေးသွားနိုင်ဖို့ကြိုးစားသွားမယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ
်။ဒီဘက်တော့အခုအချိန်မှာဆိုလို့ရှိရင်နိုင်ငံသားများဟာ CID ရဖို့အတွက်အားလုံးပေါ့နော်။အလုပ်လုပ်လို့ဒီမှာလုပ်ရချောနိုင်ငံသားများဟာ CID ရဖို့အတွက်ကျမတို့ကြိုးစားနေပါတယ်။တကယ်တော့ကျမတို့ကဒီတော့နိုင်ငံသူလက်မှတ်တွေရစီချင်တာပါ။ဒါကိုလည်းဒီကျမတို့ရဲ့ ancient ဒီ ancient နိုင်ငံဖြစ်တဲ့ Thai ကလည်းကန့်ကွက်ချက်မဟုတ်ပါဘူး။ဒါပေမဲ့အစလုံးကကျမတို့ကိုယ်ကနေပြီးတော့ CEO ပါထုတ်ပေးဖို့ဆိုပြီးကျမတို့နိုင်ငံဆိုတာတောင်းဆိုခဲ့လို့အဲ့ဒီတိုင်လိုက်ရောပြီးတော့ထုတ်ပေးချက်ပါ။နောက်ဆိုရင်ကျမတို့ဟာနိုင်ငံကြီးလက်ပတ်တွေထုတ်ပေးဖို့အစီအစဉ်တွေလည်းရှိပါတယ်။အဲ့ဒီကအပြင်မှာလည်းနိုင်ငံသားများအားလုံးဟာဥပဒေပေါင်းတွေဒီနိုင်ငံရဲ့ဥပဒေပေါင်းတွေရသင့်ရတဲ့အခွင့်အရေးတွေအားလုံးရဖို့ဆိုတာလေကျမတို့တတ်နိုင်အောင်
ဇုံပြောစားပြီးတော့အလုပ်ပေးပါမယ်
တလေထိုင်းငါးပစွန်ခန်းမတဲ့ဝင်ခွင့်မရတဲ့ပြင်ပကမြမအရွှေပြောင်းအလို့သမားတွေကိုဒေါန်ဆန်းစုကြည်မိကွန်းပြောကြဖို့ညှိနှိုင်းခဲ့ပေမဲ့မိုးသည်ထန်စွာရွာနေတဲ့အတွက်ခန်းမအပြင်ဘက်မှာတွေ့ဆုံမိကွန်းပြောကြဖို့အဆင်မပြေဖြစ်ခဲ့ရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်အခုလောမြမဆူရရဲ့အစဉ်မြင့်ခေါင်းဆောင်တူအဖြစ်ထိုင်းနိုင်ငံကိုဒီကနေ့ပဲရောက်လာတဲ့ဒေါန်ဆန်းစုကြည်ဟာခီးရောက်မဆိုင်မြမနိုင်ငံသားအလို့သမားတွေနဲ့အရင်ဆုံးတွေ့ဆုံဖို့စီစဉ်ခဲ့ပေမဲ့ထိုင်းအာဏာပိုင်တွေရဲ့ကန့်သတ်မှုတွေကြောင့်လွတ်လွတ်လပ်လပ်တွေ့ဆုံခွင့်မရဘူးလို့မြမနိုင်ငံသားတွေနဲ့အလို့သမားအရေးလှုပ်ရှားသူတွေကပြောပါတယ်မြမအလို့သမားအများစုရှိရာမဟာချန်ရက်မှာဒေါန်ဆန်းစုကြည်နဲ့အလို့သမားတွေလွတ်လွတ်လပ်လပ်တွေ့ဆုံဖို့မူလကစီစဉ်ထားပေမဲ့ဒီကနေ့တွေ့ဆုံချိန်မှာတော့အကန့်အသတ်နဲ့သာတွေ့ဆုံခွင့်ပေးဖို့အာဏာပိုင်တွေကဆောင်ရွက်လာတဲ့အတွက်အလုတ်သမားတွေမကြည်မနက်ကန့်ကွက်မှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။အကြောင်းစုံကိုတော့ထိုင်းအခြေဆိုင် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာ၃ရက်ကြာထိုင်းနိုင်ငံခရီးစဉ်အတွင်းမြန်မာနိုင်ငံသားအလုတ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းနိုင်အောင်တိုက်ရိုက်တွေ့ဆုံမှုတွေလုပ်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်။အထူးသဖြင့်အလုတ်သမားအခွင့်အရေးတွေချိုးပေါက်ခံနေရတယ်လို့သတင်းတွေထွက်နေတဲ့ပင်လယ်ဆာလုပ်ငန်းမှာလုတ်ကင်နေသူတွေနဲ့တွေ့ဆုံလို့တဲ့အကြောင်းပြောဆိုထားတဲ့အတွက်လည်းဒီကနေ့မဟာချန်ရက်ကငါးပစွန်ခမ်းမမှာမြမလူသမားတွေနဲ့တွေ့ဆုံဖို့စီစဉ်ခဲ့တာပါ။ဒါပေမဲ့လည်းတွေ့ဆုံချိန်မှာလူကြီးကန့်သက်ထားသလိုအလုတ်သမားတွေကိုလည်းလိုသလိုရွေးချယ်ခဲ့တဲ့အတွက်မကြေမနက်ဖြစ်ခဲ့တာတွေရှိတယ်လို့လည်းအလုသမားရေးလှုပ်ရှားနေသူတွေကပြောပါတယ်မြန်မာအလုသမားရေးဆောင်ရွက်နေတဲ့ FED အဖွဲ့ကဒါရိုက်တာဦးထွချစ်ကတော့မနက်ပိုင်းကစပြီးရုံးရစံခတ်မှုတွေဖြစ်ပွားရတဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ
်အလုသမားတွေနေရတော့လုံးဝမကြေနပ်တဲ့အလုသမားတွေရောများတာပေါ့သူတို့ချင်းအော်ဟစ်လို့မျိုးပေါ့ဆန္ဒပြတဲ့သဘောမျိုးကြီးဖြစ်တယ်လေဘာလို့သူတို့ချင်းမနက်၄နာရီ၅နာရီကမှာဆောင်နေတဲ့အလုသမားတွေရှိတယ်ဒါပေမဲ့အလုကြီးကလုံးဝပြေးမဝင်နဲ့ခိုင်းဆွေးရကနေပြီးတော့ဆင်းရဲကြစီစဉ်ထားတဲ့အဲ့လိုအလုပ်ရုံကအလုပ်သမားတွေခေါ်လာပြီးတော့ပေးခိုင်းခိုင်းတယ်ပြီးတော့သူတို့ကိုမေးချင်တာပြောချင်တာကိုပြောခိုင်းတယ်အဲ့လိုလိုရှိတယ်အထူးကတော့အစောပြောတယ်ဆက်ကြုံကနေပြီးတော့ရေးထားပြီးတော့ထွက်လာတဲ့လူတွေပေါ့လမ်းလျှောက်တာရှိရဲ့ဒီဖောင်းနေကားရင်းနေရှိတယ်အဲ့တော့ဒီကနေ့အလုပ်သမားတွေကအဲ့လိုလမ်းကြောင်းတွေပိတ်ပြီးတော့ပြန်ခိုင်းတာလို့ပြောတယ်လို့ပြောတယ်အဲ့လိုဖြစ်တယ်နောက်ဆိုင်းသွားတယ်လူတွေတွေညင်ပြင်းနေနောက်တစ်ခုကဟိုဆေးရုံကားတွေအစီ50လောက်ခေါ်ထားတာတို့မိသားကားတွေနဲ့အဲ့လိုမျိုးတွေဖြစ်သွားတာမျိုးတွေရှိကြရ။နောက်ဖမ်းမဲ့စီးမဲ့စီးချိန်ချောက်တယ်။နောက်ပြီးတော့မျိုးမျိုးပေါ့ရေပန်းထိုးမဲ့စီးရလို့ချိန်ချောက်ပြီးတော့ဟိုထိုင်းရတဲ့ဘက်ကပြောဆိုအမျိုးတွေရှိကြတယ်
။ဒေါ်ဆန်းစုကြည်လာရောက်ချိန်မှာတော့ပြင်ပမှာစောင့်ဆိုင်နေသူထောင်တောင်းချီရှိတဲ့အလုပ်သမားတွေကတွဲဆောင်ဝင်ရဖို့အတွက်လုံခြုံရေးစီးကိုကြော်ဖြတ်တဲ့အသည့်ဖြစ်ခဲ့ရပါတယ်။မြန်မာတိုင်းရင်းကိုကိုစားပြုပြီးဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့စီစဉ်ထားတဲ့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေလည်းတွေ့ဆုံခွင့်မရခဲ့ပါဘူး။ဒီအခြေအနေပေါ်မှာလည်းမြန်မာတိုင်းရင်းဘက်ကစီစဉ်မှုတွေမှာအားနည်းချက်တွေရှိတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးထွချစ်ကပြောပါရတယ်
။မနေ့ကဆိုလို့ရှိရင်ဒီဒေသခံအာဏာပိုင်များဆက်ပြောတယ်ကျွန်တော်တို့ NGO တွေရောဒီအလုသမားရေးလှုပ်ရှားသူတွေတော့ပေးဖို့လို့မရအောင်ဆိုပြီးတော့ဒါထိုက်ပချမ်းရနေပြီးတော့အဲ့ဒီအစည်းအဝေးမှာတရားဝင်ပြောတာမျိုးရှိတယ်။ဆိုတော့ကျွန်တော်တို့အနေနဲ့ဒီတိုင်းရင်းကပေးထားတဲ့အချက်လက်မှတ်တွေနဲ့ကျွန်တော်တို့ပြောတော့မှာပဲဒီမနေ့ကျွန်တော်တို့မဟုတ်တဲ့တိုင်ရင်းကကျွန်တော်တို့ကိုဝင်ဖို့ဆိုပြီးတော့ကျွန်တော်တို့အကြောင်းကြားရတာမရှိဘူးပေါ့ဆိုတော့ကျွန်တော်အနေနဲ့လည်းအဲ့ဒါတော်တော်လေးတော့ဒီနေ့တော့ရှုပ်ထွေးနေတာပေါ့ကျွန်တော်တို့တိုင်ရင်းကကျွန်တော်တို့ဝင်လို့ရတဲ့ပုံစံမျိုးနဲ့ပြောထားရတာနဲ့တိုင်ရင်းကိုယ်တိုင်ကကျွန်တော်တို့ကိုဝင်ခွင့်ရအောင်မလုပ်ပေးထားတဲ့အနေအထားမျိုးရှိတယ
်ဒေါ်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံ၃ရက်ကြာခရီးစဉ်ကိုဒီကနေ့မှစတင်ခဲ့ပြီးထိုင်းမြန်မာနယ်စပ်ကထိုင်းရင်ဒုက္ခသည်စခန်းကိုလည်းတွားရောက်ဖို့မူလကစီစဉ်ထားပေမဲ့ရာသီဥတုအခြေအနေကြောင့်တွားဖြစ်မှာမဟုတ်ဘူးလို့လည်းထိုင်းဆိုရတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါ်ဆန်းစုကြည်ရဲ့ဇွန်လ23ရက်နေ့ကနေ25ရက်နေ့ထိထိုင်းနိုင်ငံခီးစဉ်တွင်မြမရွှေပြောင်းလူသမားတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ဒုက္ခသည်စခန်းကိုသွားမဲ့အစီအစဉ်လဲပေါ်ဝင်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်ကနေထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်နေတဲ့တိမ်ပေါင်းများစွာသောမြန်မာနိုင်ငံသားတွေအတွက်ဘယ်လိုကိစ္စရပ်တွေများအောင်မြင်ပြီးမြောက်ဖွယ်ရှိမဲလို့မျှော်လင့်နိုင်ပါတယ်ဆိုတာအခုလာမဲ့စနေညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။တရားလေလံဆွေးနွေးခန်းတွေကိုအင်ကာနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်မြန်မာပြည်ခီးစဉ်ကိုလည်းပြောပြပေးပါဦးမယ်။ ရခိုင်ပြည်နယ်ကိုရောက်နေတဲ့ကုလကိုယ်စားလှယ်မစ္စယန်ဟီလီရဲ့ဒုတိယနေ့ခီးစဉ်ဖြစ်မနက်ပိုင်းမှာစစ်တွေမျိုးမင်းခန်ရက်ကွက်ကရခိုင်ဒုက္ခသည်စခန်းကိုသွားခဲ့ပြီးအစ္စလမ်ဘာသာဝင်တွေနေတဲ့အောင်မင်္ဂလာရက်ကိုလည်းသွားခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့စစ်တွေဟိုတယ်မှာရမိရဖတွေနဲ့တွေ့ခဲ့ပါတယ်။အခုလိုတွေ့ဆုံတာမှာတချို့ရမိရဖတွေကတွေ့ဖို့ညှဉ်းဆန်းခဲ့သလိုရခိုင်ပြည်နယ်မှာအင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီကလည်းတွေ့ဆုံဖို့ညှဉ်းဆန်းခဲ့ပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကပေးပို့ထားပါတယ်ရှင်။
ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံလူ့အခွင့်အရေးအစီရင်ခံစာတင်သွင်းသူမြစ်စစ်ရန်ဟီလီဟာဒီကနေ့ဒုတိယမြောက်နေ့ရခိုင်ခီးစင်မှာတော့စစ်တွေမျိုးမင်းငံရက်ကွက်မှာရှိနေတဲ့ရခိုင်ဒုက္ခသည်စခန်းနဲ့အစ္စလမ်ဘာသာဝင်တွေနေတဲ့အောင်မင်္ဂလာရက်ကွက်တို့ကိုတွားရောက်ခဲ့ပါတယ်။ဒီနောက်မှာတော့စစ်တွေဟိုတယ်မှာရမီရဖတွေနဲ့တွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပါတယ
်။ဒီမှာဟိုကြည့်ခိုင် IDP တက်တူတော့ဒီနဲ့ပြီးတော့အောင်မြင်သာသွားပါတယ်ဒီလိုကဒီစစ်တွေကဖြစ်တဲ့အရေးချင်းကအိုးအိုးရခုဆုံးတော့ဒီခိုင်ခွေးပါခိုင်ကြီးသားကြီးရောဟုတ်ကဲ့အောင်မြင်သာတဲ့စစ်တော်ဘက်ကလည်းရပ်ပွက်ပါ
ရခိုင်မြင်းတွေကိုရောက်ရှိနေတဲ့မြစ်စစ်ရန်ဟီလီဟာစစ်တွေမျိုးမှာရခိုင်တို့ဘက်ကရွှေစေးဒီဆရာတော်ရခိုင်မျိုးသားပါတီ ANP နဲ့ရခိုင်မျိုးမီမျိုးဖအဖွဲ့ဝင်တွေနဲ့တရားတွေ့ဆုံဖို့စီစဉ်ကမ်းလှမ်းခဲ့ပေမဲ့ရခိုင်မျိုးသားပါတီ ANP နဲ့ရခိုင်မျိုးမီမျိုးဖအဖွဲ့ဝင်တွေကတွေ့ဆုံဖို့ညှဉ်းဆန်ခဲ့ကြပါတယ်တွေ့ဆုံဖို့ညှဉ်းဆန်ခဲ့တာနဲ့ပတ်သက်ပြီးစစ်တွေရမီရဖဦးတန်းဝင်းက VOA ကိုခုလိုပြောပြပါတယ
်သူလာတဲ့အခါဘာတွေကျင်းရဆက်မလဲလို့မြင်မြန်မာနိုင်ငံအတွက်ပေါ်အတွက်ပေါ်ရခိုင်ပြည်အတွက်ပါ positive view ဘက်ကပြည်သူကဘာမှမဖြစ်ဘူးရှင်အမေက63နှစ်ဆိုင်မှန်းလောက်ရောက်တာနဲ့အင်္ဂလိပ်တွေကသူတို့မှအရင်တော့မရှိဘူးတဲ့ကာဗင်ကြောင်းကြီးရဲ့ဒီကွက်တွေကလည်းရှိတာပဲခြေသေးတဲ့နယ်ရှိတာပဲသူတို့ကအတင်းတစ်ခုခုမြင့်တက်သွားတယ်ဆိုတော့ဘယ်သူမှညင်းလို့မရဘူးဒီပြားဒီကြားတဲ့ကပဲမြစ်ဆိုင်ကြီးကအနေနဲ့အဲ့လိုမြန်မာပြည်သူကဘာပဲလို့အကောင်းဘက်ကမမြင်ဘဲနဲ့အနေနဲ့ negative view ကရှိနေတဲ့လူတယောက်လာတဲ့တကြောင်မြန်မာနိုင်ငံမှာဘာမှအကောင်းလက္ခဏာဆိုဆောင်တဲ့အကောင်းကြီးရလာလိမ့်မယ်လို့ကျွန်တော်မထင်ဘူ
းမြစ်စရန်ကြီးလီဟာမနေ့ကနိုင်ငံသားစီစစ်မဲ့အစီအစဉ်တွေကိုညှင်းဆန်နေတဲ့ပုံနှံကျွန်းမြို့နယ်ကကာဒီကျေးရွာကမွတ်စလင်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။ဒီပြင်ကြောက်တော်မြို့နယ်ပညာဝကျေးရွာကရခိုင်စစ်ဘေးဒုက္ခသည်စခန်းမှာရှိနေတဲ့ဒုက္ခသည်တွေနဲ့လည်းတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီကနေ့မှာတော့စစ်တွေမြို့ပေါ်ကအစ္စလမ်ဘာသာဝင်တွေနဲ့ရခိုင်လူမျိုးတွေကိုတွားရောက်တွေ့ဆုံမှုတွေလုပ်ခဲ့တာပါ။ဒီလိုတွေ့ဆုံဆွေးနွေးမှုတွေမှာတော့တွေ့ကျင်သူတွေနဲ့လွတ်လွတ်လပ်လပ်တွေ့ဆုံခွင့်ရခဲ့ပြီးအနာပိုင်တွေအခြားသူတွေဝင်ရောက်နားထောင်ခွင့်မရှိဘူးလို့သိရပါတယ်မစ္စစ်ဇန်ဟီးလီယာမနက်ဖြန်မှာတော့ရန်ကုန်မြို့ကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်ရှင
်မိခသတင်းပေးပို့ခဲ့တာပါရှင်မြန်မာသတင်းလွှာလေးဒီမှာပဲရန်နာပြီးအခုဥရောပဖလားဘောလုံးပွဲစဉ်တွေဘက်ကိုအလှည့်ပေးပါအောင်မယ်ယူရို2016ဥရောပဖလားဘောလုံးပွဲရဲ့အုပ်စုပွဲစဉ်တွေပြီးဆုံးလို့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေထွက်လာပါပြီ။အုပ်စုနောက်ဆုံးပွဲရလဒ်တချို့ကြောင့်နာမည်ကြီးအသင်းတွေဟာပွဲချက်တွေနဲ့တွေ့ရဖို့ရှိပါတယ်။ယူရို2016အသင်းတွေရဲ့ခြေစွမ်းနေနဲ့ဗိုလ်ဆွဲနိုင်ခြေတွေအပေါ်မှာအကစားဆောင်ပါရှင်တွေရဲ့အမြင်တွေကိုကိုရနိုင်ကပြောပြထားပါတယ်ရှင်။
ပြင်းထန်နိုင်ငံမှာကျင်းပနေတဲ့ Euro 2016ဥရောပဖလားဘောလုံးပွဲကတော့အုပ်စုပွဲစဉ်တွေပြီးဆုံးလို့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေထွက်လာပါပြီ။ဘော်ဒူးနေကကစားခဲ့တဲ့အုပ်စု E နဲ့ F ကပွဲစဉ်တွေမှာအိုင်လန်ကနံပါတ်ကြီးအီတလီကို84မိနစ်မှာ Brady သွင်းတဲ့တဂိုးနဲ့နိုင်ပြီးတော့အိုင်လန်အသင်းက၄မှတ်နဲ့အုပ်စုတတိယရပြီးရှုံးထွက်အဆင့်ကိုတက်သွားပါတယ်။ယောစုမှာ Belgium ကလည်း Sweden ကိုတဂိုးကိုမရှိနဲ့နိုင်တာကြောင့် Zlatan Ibrahimovic ရဲ့ Sweden ကတမတ်ရပြီးတော့အုပ်စုကနေထွက်လာရပါပြီ။အုပ်စု F မှာတော့ Hungary နဲ့ Portugal တို့3ဂိုးစီတည်ကြပြီးတော့ Iceland ကလည်းဒဏ်ရအချိန်ပို4မိနစ်မှာသွင်းတဲ့နောက်ကျဂိုးနဲ့ Austria ကို2ဂိုး2ဂိုးနဲ့နိုင်တာကြောင့် Hungary ကအုပ်စုပထမ Iceland ကအုပ်စုဒုတိယရပြီးတော့နံပါတ်ကြီး Portugal ကအုပ်စုတတိယနဲ့ရှုံးထွက်အဆင့်ကိုတက်ခဲ့ပါတယ်။ Iceland အသင်းအနိုင်ရပြီးရှုံးထွက်အဆင့်ကိုတက်နိုင်တဲ့အပေါ်မှာတော့ Iceland ပရိသတ် Jonas Engelbrektsson က
We never ever have dreamed that we would actually win the game and we would qualify.
ကျွန်တော်နိုင်ပြီးတော့နောက်တစ်ဆင့်ကိုတက်နိုင်လိမ့်မယ်လို့ဘယ်တော့မှမထင်ခဲ့ပါဘူး။လုံးဝမယုံလိုက်တော့အောင်အောင်စရာကောင်းပါတယ်။ကျန်တဲ့ပွဲတွေဆက်ပြီးတော့အားပေးသွားမှာပါ
။ပြင်းထန်ထိလိုက်ပြီးအားပေးနေတဲ့ပေါ်တူဂီပရိသတ်အာထာမာတင်ကတော့သူ့အသင်းကိုအားမလို့အားမရနဲ့စိတ်ပြတ်နေပါတယ
်။ Vai ficar já por aqui pro caminho porque é jogar assim. É jogar assim, é jogar para o empate sempre.
ဒီအသင်းကိုကိုအသင်းလိုတော့မပြောချင်ဘူး။ဘာကြောင့်လဲဆိုတော့သူတို့ကစားလိုက်တိုင်းဒီလိုမျိုးတရေပဲဖြစ်နေတယ်။ဒီနီးပြရဲ့ရှေ့တန်းနဲ့နောက်တန်းတွေကအတူတူပါပဲ။သူတို့နောက်တစ်ဆင့်ကိုမတက်သင့်ပါဘူး။ကစားတာတော်တော်ညံ့ပါတယ်။
ဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေကိုတော့လာမယ့်ဇွန်လ25ရက်နေ့စနေနေ့မှာစတင်ကစားမှာဖြစ်ပြီးတော့ဆွစ်ဇာလန်နဲ့ပိုလန်ဝေးလ်စ်နဲ့မြောက်အိုင်လန်ခရိုအေးရှားနဲ့ပေါ်တူဂီတို့ကစားကြမှာပါဇွန်လ26ရက်နေ့မှာတော့အင်ရှင်ပြင်သစ်နဲ့အိုင်လန်ဂျာမနီနဲ့ဆလိုဗာကီးယားဟန်ဂေရီနဲ့ဘယ်လ်ဂျီယံတို့ကစားကြမှာဖြစ်ပြီးတော့28ရက်နေ့မှာတော့အီတလီနဲ့စပိန်အင်္ဂလန်နဲ့အိုင်စ်လန်တို့တွေ့ကြမှာပါဒါပေမဲ့အုပ်စုနောက်ဆုံးပွဲစဉ်တွေရဲ့ရလဒ်တချို့ကြောင့်တော့အသင်းကြီးတချို့ဟာပြိုင်ပွဲလမ်းကြောင်းပြောင်းသွားပါတယ်သူတို့ပြင်စပိန်နဲ့အင်္ဂလန်အသင်းတို့အုပ်စုဒုတိယပဲရခဲ့တာကြောင့်ငိုရှိထားတဲ့ဂျာမနီပြင်သစ်အီတလီတို့ရှိတဲ့ပွဲစဉ်လမ်းကြောင်းဘက်ကိုရောက်သွားပြီးတော့အသင်းကြီးတွေဟာဖိုင်နယ်ရောက်ဖို့အတွက်ပွဲချက်တွေတောက်လျှောက်ကစားတော်မှာပါဆိုတော့အုပ်စုအဆင့်တွေပြီးလို့ဒုတိယအဆင့်ကိုရောက်လာပြီဆိုတော့ဘယ်အသင်းတွေအကောင်းဆုံးခြေစွမ်းပြပြီးဘယ်အသင်းတွေပိုဆွဲမှာပါလဲအားကစားဆောင်ပါရှင်ဆရာဦးမြတ်သက်ကတော့
ဟိုကတော့ကစားပြီးခင်ဗျာကြည့်ရင်တော့ upset တွေပေါ့ဗျာကျွန်တော်တို့တိတ်မထင်တဲ့အရှေ့ဥရောပအသင်းတွေကတော်တော်ခြေစွမ်းပြတယ်ဗျာဟိုကျွန်တော်ကနော်ပိုင်းကြိုက်နေတာလေစပိန်တို့ဂျာမနီတို့တက်စာရင်ခရိုအေးရှားနဲ့ဟန်ဂေရီကိုပိုကြိုက်နေတယ်အဲ့တော့ကျွန်တော်ဒီနှစ်တော့အဲ့ဒီခရိုအေးရှားဟန်ဂေရီအီတလီနဲ့ဂျာမနီကိုအဆင်လိုက်ကြိုက်ပါတယ်သူတို့ပိုဆွဲဖို့ပေါ့လေ
ဒါကအောက်စားဆောင်မရှင်ကိုဇော်မျိုးသားကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်တောင်မီးကမှကန်နေတဲ့ကိုပါပြန်ဝင်နေမှိုင်းလို့ရှိလို့ရှင်းကြည့်လို့ရှိရင်တော့ဒီနေ့ဒီလိုတစ်ချောက်ပြန်ဝင်မှကစားနေတဲ့အသင်းတွေတင်းမဟုတ်ဟိုအကြိုက်မတွေ့ဘူးလို့ပြောရမှာပေါ့နော်ဟုတ်လေအဲ့မကောင်းတဲ့တရားပဲဟိုကောင်းတာကိုရွေးကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီခရိစာတီကောင်းဆိုတော့တော်လေးအတိုက်တွေ့နေပါလေ။တန်တဲ့အသေးလေးကတော့အုပ်စုစစ်မှာပြသွားခဲ့တဲ့ခြေကွမ်းတွေရသလိုရှိရင်ဟိုချန်ပီယံဖြစ်တဲ့ခြေကွမ်းမျိုးမပြနိုင်သေးဘူးလို့ပဲဆိုရမှာပေါ့ဗျာ
။အင်ရှင်ပြင်းစစ်အသင်းကတော့အင်ရှင်ဖြစ်ကျင်းပခဲ့တဲ့ပြီးခဲ့တဲ့ကမ္ဘာဖလားနဲ့ဥရောပဖလားနှစ်ခုစလုံးမှာဘိုးဆွဲခဲ့မှုတာကြောင့်ဒီဒီချိန်မှာလဲဘိုးဆွဲဖို့ပြင်သစ်ပြည်သူတွေကမျှော်လင့်နေကြပါတယ်ခင်ဗျာ။
ယူရို2016ဘောလုံးပွဲစဉ်တွေကြောင်းကိုရန်နိုင်စူးစီးတင်ပြခဲ့တာပါအခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအေရှာဆက်ဆဲဘက်ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်မကြခင်မှာကြာတာပရင်းနဲ့ညနေဘက်အစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်အခုညနေပိုင်းအစီအစဉ်ဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုကိုကျော်သိန်းကကြီးညာပေးပါအောင်မယ်ရှင်
အမေရိကန်အောက်လွတ်တော်မှာဒီမိုကရက်တစ်ပါတီလွှတ်တော်အမတ်တွေဗိုလ်ထူးနေကစပြီးနေရာမရွေးဆန္ဒပြနေကြတဲ့အခြေအနေအဆုံးသတ်ဖို့ရီပပ်ဘလီကန်အမတ်တွေဘက်ကကြိုးစားကြပါတယ်။လွှတ်တော်စည်းဝေးတွေကိုလွတ်လပ်ရေးနဲ့အားလျက်ကာလအတွက်ရန်နာဖို့လုပ်ပြီးတော့ဆန္ဒပြဖို့အဆုံးသတ်အောင်ကြိုးစားတာပါ။ဒါပေမဲ့လည်းဆန္ဒပြနေတဲ့ဒီမိုကရက်အမတ်တွေကတော့မလျှော်သေးပါဘူး။အောက်လွတ်တော်ကိုနားလိုက်ပြီးဖြစ်ပေမဲ့လည်းမကြသေးခင်အချိန်ပိုင်းအထိဆိုရင်အောက်လွတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီအပါအဝင်အမတ်20လောက်ဆက်ပြီးဆန္ဒပြတောင်းဆိုဆဲပါ။တနက်ကင်ဆောင်မှုထင်းချုပ်ရေးဆိုင်ရာဥပဒေမူကြမ်းတရက်ကိုလွတ်လပ်ရေးနဲ့အားလျက်ကာလမတိုင်ခင်မဲခွဲဆုံးဖြတ်ဖို့ပြရားပေးတဲ့အနေနဲ့ဒီမိုကရက်အမတ်တွေကအခုလိုဆန္ဒပြတောင်းဆိုတာပါဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေပြည်ထောင်နိုင်ငံနှုတ်ထွက်မလားမနှုတ်ထွက်ဘူးလားဆိုတာကိုဒီကနေ့နောက်ပိုင်းမှာအဆုံးဖြတ်ပေးမယ်တမိုင်းဝင်လူလူစန္ဒခံရေးပွဲစတင်နေပါပြီလူလူစစ်တမ်းတွေအရဆိုရင်တော့ခွဲရေးတွဲရေးနှစ်ဘက်စလုံးမှာထောက်ခံမှုကမတည်ငြိမ်ရှိနေပါတယ်လူမှုကြီးကြပ်ရေးကိစ္စအဓိကရှိခဲ့တဲ့နှစ်လကြာအပြင်းထန်မဲဆွတ်စည်းရုံးတွေပြီးမှတော့ဒီကနေ့မဲပေးသူအရေးအတွက်တော်များမယ်လို့ခန့်မှန်းထားပါတယ်နောက်ကိုရီးယားကကုလသမဂ္ဂရဲ့ဆုမျက်ချက်တွေကိုချိုးဖောက်ပြီးဗိုလ်ထူးနေကဒုံးကျည်စံသက်ပြစ်လွတ်ခဲ့တဲ့ကိစ္စဆွေးနွေးဖို့အဲ့ဒီနေ့နောက်ပိုင်းမှာပဲကုလသမဂ္ဂလူညိုရေးကောင်စီရေးပေါ်အစည်းအဝေးတစ်ခုကျင်းပပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ကသူတို့ရဲ့မဟာမိတ်တောင်ကိုရီးယားနဲ့ညှိနှိုင်းတိုင်ပင်ပြီးတော့အခုအစည်းအဝေးကိုခေါ်ယူလာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးစမန်သာဖာဝါရဲ့အဆိုအရနောက်ကိုရီးယားအစိုးရဘက်ကပုံစံတူအန်တူလာနေတဲ့ပေါ်ကင်တွယ်ဆောင်ရွက်ဖို့အစည်းအဝေးကြတာလို့ဆိုပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ဟာဒီကနေ့ထိုင်းနိုင်ငံမှာရောက်နေပါပြီ။တုံးဝကြခီးစဉ်အစဒီကနေ့တူဝနာဘူမိလေးစိတ်ကိုဒေါက်ဆန်းစုကြည်မြောက်ခင်မှာပဲလေးစိတ်မှာစောင့်နေကြတဲ့မြန်မာရေးလှူရှားသူတွေကိုထိုင်းစစ်အစိုးရကဖယ်ရှားခဲ့ပါတယ်။မဟာချိန်မှာလည်းလူသမားတွေကိုထွက်ပြီးတော့စကားပြောဖို့အစီအစဉ်ပေမဲ့မိုးတီးထန်တာကြောင့်မပြောဖြစ်ခဲ့ပါဘူးခင်ဗျာ
။ခြားသာပြင်းနဲ့ညနေပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုထုတ်လွှင့်ပေးသွားတဲ့အစီအစဉ်ကို View Internetမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မခွာညိုပါ။
This program has come to you from the Voice of America, Washington.